မနေ့ကအင်းစိန်ထောင်တွင်တည်ဆုံသွားတဲ့လူငယ်ကတော့အသက်22နှစ်အရွယ်နိုင်ငံရေးအကျဉ်းသားကိုမင်းဟင်ခန့်ဖြစ်ပါတယ်။အာဏာသိမ်းမှုဆန့်ကျင်ရေးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့သူ့ကိုစစ်ကောင်စီအကြမ်းဖက်ဥပဒေပုံမှတက်မရော်အကြီးညိုပြက်စီမှုပုံမှ905ကစတဲ့ပုံမှတွေနဲ့ထောင်ဒဏ်120ကျော်ချမှတ်ထားတာပါ။သူကလိုအပ်တဲ့စေဝါကူတာခွင့်အချိန်မီမရတဲ့အတွက်အသက်ဆုံးရှုံးခဲ့ရတယ်လို့နိုင်ငံရေးအကြံသားများကူညီဆောင်ရှောက်ရေးအသင်း AAPP ကတာဝန်ရှိသူတူက VOA ကိုပြောပါတယ်
။နောက်ဒီမနေ့ကဆုံးသွားတယ်ဆိုတော့ကိုမင်းဟင်းခံပါ။နှလုံးကြောင်ဆုံးသွားတယ်ပေါ့နော်အဲ့တော့ तू မဆုံးခင်ပါလေ तू ကဒီနှလုံးရောဂါဖြစ်နေတယ်ဆိုတာကိုထောင်ဆရာဝန်ကလည်းသိတယ်ဒါပေမဲ့ထောင်ကတော့သူ့ကိုစေကူတာခွင့်မပေးဘူးပေါ့နှလုံးရောဂါကစေကူတာခွင့်မရတဲ့အခါမှာဒီဘလို့မှဟိုထောင်ထဲမှာအသက်ရှင်နိုင်ဖို့ဆိုတာမဖြစ်နိုင်ဘူးပေါ့နော်အဲ့တော့အပြင်ဆေးရုံကိုထုတ်ပြီးတော့စေကူတာခွင့်ပြောတယ်ဒါလည်းမရဘူးဒါဆေးဝါးတွေတွင်းဖို့ဆိုတာလေအပြင်ကိုလူသားစုနဲ့အဆက်အသွယ်လုပ်လို့မရတဲ့အခါမှာဒီဆေးဝါးကိစ္စတွေကလည်းအချက်မပြေနိုင်ဘူးပေါ့နော်အသက်ကိုမဆုံးရှုံးသေးပဲနဲ့ဆုံးရှုံးသွားတာပေါ့နော်အသက်20ကျော်အရွယ်ကနှလုံးပါနဲ့ကိုလွန်တဲ့နဲ့အရွယ်မဟုတ်ဘူးဒါကြောင့်ဒါကဒီအချင်းတော်တွေမှာဒီဟိုကျန်းမာရေးဆန်ဆောင်မှုအင်မတန်ဆိုးဝါးနေတယ်ဆိုတော့ဒါကိုမင်းဟင်းခန့်ကတက်တည်ပြလိုက်တာပဲပေါ့
တေဆုံးသူကိုမင်းဟင်းခန့်ရဲ့အလောင်းလာရောက်ထုတ်ယူဖို့အချင်းတော်ကမိသားစုကိုအကြောင်းကြားခဲ့ပြီးအာချင်းတကြို့ဖို့လည်းညွှန်ကြားခဲ့တယ်လို့အင်းစိန်ထောင်နဲ့နီးစပ်သူတူက VOA ကိုပြောပါတယ်။တည်ဆုံးတဲ့အကြောင်းရင်းကိုလည်းအစာရင်ကြောင်းဖြစ်တယ်လို့ထောင်စည်းစာမှာပါတယ်လို့သူကပြောပါတယ်။ကိုမင်းဟင်းခန့်ဟာမတည်ဆုံးခင်လပိုင်းလို့မှကျမ်းမာရေးကြောင့်ထောင်စည်းုံတက်ခဲ့ရတယ်လို့လည်းနီးစပ်သူတွေကပြောပါတယ်။ကိုမင်းဟင်းခန့်တည်ဆုံးရတဲ့အခြေအနေနဲ့ပတ်သက်ပြီးအချင်းဦးစီးဌာနကို VOA ဘက်ကအကြိမ်ကြိမ်ဆက်သွယ်ပေးပေမဲ့ပြန်လည်ဖြေကြားတာမရှိပါဘူး။နိုင်ငံအကျဉ်းသားတွေဟာထောင်တွင်းမှာလိုအပ်တဲ့ဆေးဝါးနဲ့ကုသခွင့်မရတဲ့အပြင်ကနေဆေးထောင်ဝင်စာပေးခွင့်မရအောင်လဲပိတ်ပင်ခံထားရတာကြောင့်အခုလိုအသက်ဆုံးရှုံးရတဲ့အကျဉ်းသားတွေရှိတယ်လို့အကျဉ်းသားတွေရဲ့ကျန်းမာရေးနဲ့ပတ်သက်လို့အထူးစိုးရိမ်ရတဲ့အခြေအနေဖြစ်တယ်လို့လူငယ်ရေးရာအဖွဲ့တစ်ခုဖြစ်တဲ့ Democratic လူငယ်ကောင်စီဥက္ကဋ္ဌရုံးကတာဝန်ရှိသူတူကပြောပါတယ်ဒီလိုအခြေအနေတွေကိုနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကလေ့လျူမရှုဘဲကူညီပေးကြဖို့လေသူကတောင်းဆိုတိုက်တွန်းมาတယ
်ဒီလိုမျိုးကိစ္စတွေဖြစ်ပေါ်လာနိုင်တဲ့အခြေအနေတွေကလည်းဆက်ရှိနေတယ်ပေါ့နော်ဒါကြောင့်မို့အကျဉ်းသားတွေနဲ့ပတ်သက်တဲ့အခွင့်အရေးတွေကိုရအောင်လို့ဒီကမ္ဘာ့ကျန်းမာရေးအဖွဲ့လိုမျိုး ICRC လိုမျိုးအဖွဲ့စည်းရုံးရဲ့တစ်ဆင့်ဒီအကျဉ်းဆောင်တွေကိုစစ်ပေးပါအရင်လိုပြန်ပြီးတော့ဒီအကျဉ်းသားတွေနဲ့ပတ်သက်တဲ့ဖိနှိပ်မှုတွေညှဉ်းပန်းနှိပ်စက်မှုတွေရှိမရှိကို ICRC ကနေပြီးတော့ကြက်မှတ်ပြီးတော့ဆောင်ရွက်ပေးပါလို့တိုက်တွန်းချင်ပါတယ်ခင်ဗျာ
နေပြီးတော့ကျင်းတော်မှာဖန်ဆီးခံထားရတဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုတော့တိတ်မကြခင်ကအကျဉ်းတော်ထဲမှာတဖုံးရောင်မိသွားနာဝေဒနာကြောင့်အစာမစားနိုင်ဖြစ်နေတဲ့အချိန်မှာပြင်ပသွားဆရာဝန်နဲ့ပြဖို့လိုအပ်တာကြောင့်ခွင့်တောင်းတာကိုစစ်ကောင်စီကျင်းဦးစီးဌာနကပယ်ချခဲ့တဲ့အတွက်စေကူတာခွေမရတဲ့အခြေအနေရှိခဲ့ပါတယ်ဒါဟာနိုင်ငံရေးအကျဉ်းသားတွေကျန်းမာရေးဆောင်ရှောက်မှုရပိုင်ခွင့်အခွင့်အရေးချိုးဖောက်ခံရတာဖြစ်ပြီးဒေါအောင်ဆန်းစုကြည်ပါဝင်အကျဉ်းတော်အသီးသီးကနိုင်ငံရေးအကျဉ်းသားတွေရဲ့ကျန်းမာရေးကိုအထူးစိုးရိမ်ညောင်းတဲ့နိုင်ငံရေးအကျဉ်းသားတွေအမြန်ဆုံးပြန်လွှတ်ပေးဖို့ကုလသမဂ္ဂကစစ်ကောင်စီကိုတောင်းဆိုထားပါတယ်ရှင်